America in Burmese.
မင်္ဂလာညချမ်းပါရှင်2020ခုနှစ်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့ညပဲ BOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2925 3932လိုင်းလက်မီတာ190တို့ကနေထိုက်ရိုက်နားဆင်နိုင်သလို BOA ရဲ့ Facebook စာမျက်နှာ BOA Farmis News ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့တူချင်ညာပြီးသွားမှာဖြစ်ပါတယ်။ Ukraine ခီးတဲ့တင်လေးကိုမာရင်ပြီးတော့ပြစ်ချလိုက်တယ်လို့အီရန်ဘက်ကဝန်ခံလိုက်ပြီးတဲ့နောက်မှာအီရန်နိုင်ငံကဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုစန့်ကျင်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မနက်စောပိုင်းကဘန်ကောက်ပန်းချီမှာစုဝေးပြီးတော့ဆန္ဒပြပွဲတရကိုကျင်းပခဲ့ကြပါတယ်။ထိုင်းဝမ်ရွေးကောက်ပွဲမှာသမ္မတဆိုင်ဝမ်အပြတ်သက်အနိုင်ရသွားတဲ့ပုံမှာဟောင်ကောင်ဒီမိုကရေစီထောက်ခံသူတွေကဂုဏ်ပြုကြိုဆိုလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒီစားတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာရခိုင်ပြည်နယ်ရဲ့တိုက်ပွဲအခြေအနေတွေအဆက်မပြတ်ပဲပြင်းထန်နေဆက်ဖြစ်လို့ဒေသခံတွေပြောင်းရွှေ့နေရတာတွေလည်းတိုးလာနေပါတယ်။
ထက်တဲ့ရေနောက်ပြီးတော့အောင်စေရတယ်အဲ့နားရှိရင်ပြောကဘလို့ကနေလို့မဖြစ်တော့ဘူးလေဟိုမှာနေငါလည်းဖြစ်တယ်ဗျာဟိုဟိုနေနေဆန်တိုင်ရင်ကလည်းလမ်းကြီးဖြစ်တယ်အဲ့လိုမျိုးဖြစ်တော့အဲ့ကျေးရောခဏရောချစ်ရောကတော့ဘလို့က
လူမှုကွန်ယူရေးအဖွဲ့ဝင်တဦးဖြစ်တဲ့ကိုဘက်ကကာရဲ့ပြောပြချက်နဲ့တူနားဆင်ရပါမယ်မြမအရေးဆွေးနွေးခန်းမှာတော့မြမပြည်မှာရသစာပေပေါ်ထွန်းလာရေးမျှော်လင့်နေသေးတဲ့ဘဝပြည့်ဖို့စာပေတွေရေးတဲ့ဆရာညီဘူးလေးနဲ့ VO ရဲ့သီးသန့်တွေ့ဆုံမြင်ညာခံကိုနားဆင်ကြရပါပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာတဲ့တွေကိုကိုရနိုင်တဲ့မမျှသေးအောင်လို့ပြောပြပေးပါမယ်ရှင
်။အီရန်စစ်တပ်ကယူကရိန်းရဲ့သားပိုင်းခီးတဲ့တင်လေရင်ကိုမားပြီးတော့ပစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးတော့မြို့တော်တီရန်မှာလည်းအတီယုံနေနေတပ်ဖွဲ့တွေကိုတွန်းပြင်ချထားလိုက်ပါတယ်။ယူရန်ဒေါ်လာရေးစောင့်တက်ကယူရင်းခီးတဲ့တင်လေရင်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမားပြီးတော့ပစ်ချခဲ့တာကြောင့်လေမော်မှာပါတဲ့သူ186ယောက်စလုံးသေဆုံးသွားခဲ့တာပါ။အီရန်အဲ့ဒီလေရင်ပြတ်ကျမှုနဲ့ပတ်သက်ပြီးတော့အီရန်အနာပိုင်တွေကလိန်ပြီးပြောခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအီရန်နိုင်ငံတဝမ်းကမြို့တော်ကမြောက်မှာခုလိုဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဆန္ဒပြတဲ့သူတွေအတွက်ထောင်ပေါင်းများစွာရှိပြီးတော့ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေရုံပုံသုံးပြီးတော့နေနေတာတွေလည်းရှိတယ်လို့သိရပါတယ်အီရန်မြို့မှာဆန္ဒပြတဲ့သူတွေကတက္ကသိုလ်ရဲ့နားမှာစုဝေးခဲ့ကြပြီးတော့အာဏာရှင်စနစ်ကျဆုံးပါသည်ဆိုတဲ့ကျူးကျော်သံတမန်ကိုအော်ဟစ်ခဲ့ကြသလိုအီရန်ဘာသာရေးခေါင်းဆောင်ကြီးအလီခါမေနီနှုတ်ထွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်ဒါပြင်အီရန်နိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အစ်ဆာရန်မြို့အပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။အီရန်နိုင်ငံမှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးကိုအစိုးရကအီရန်အစိုးရကနိုင်နင်းခဲ့ပြီးတဲ့နောက်လလအကြာမှာအခုတခါထပ်ပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။အဲဒီကတော့ဆန္ဒပြတဲ့သူဘယ်လောက်ထိခိုက်သေဆုံးမှုရှိတယ်ဆိုတာကိုအီရန်အာဏာပိုင်တွေဘက်ကထုတ်ပြန်ကြေညာဖို့ငြင်းဆန်ခဲ့ပေမဲ့ AI နိုင်ငံကလူခွေအဖွဲ့ကြီးကတော့အဲဒီကလူပေါင်း300လောက်ထိခိုက်သေဆုံးခဲ့တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
ယူကရိန်းခရီးသည်တင်လေရင်ကိုမတော်တဆမှားယွင်းပစ်ခတ်ခဲ့ကြောင်း IRGC ရဲ့လေကြောင်းဆိုင်ရာတပ်မှုအာမီယာအာလီဟာဂျီဒက်ဇက်ကစနေနေ့မှာနိုင်ငံပိုင်ရုတ်တံကနေပြောဆိုရမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အပြေအဝတာဝန်ယူကြောင်းဘယ်လိုဆုံးဖြတ်ချက်မျိုးကိုဖြစ်စေနိုင်မှာဖြစ်ကြောင်းပြောပါတယ်။လေယာဉ်ပေါ်လိုက်ပါလာသူ186ဦးလုံးသေဆုံးခဲ့တဲ့အပေါ်မှာသေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းပါကြောင်းကိုလည်းအီရန်ဘာသာရေးကောင်ဆောင်ကြီးအယာထိုလာအာလီခါမီနီကပြောပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့ဒီဖြစ်ရအပေါ်မှာသူ့နိုင်ငံကတာဝန်ရှိကြောင်းကိုဝန်ခံပြောဆိုပြီးလိုအပ်တဲ့အရေးယူမှုတွေကိုဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီဖြစ်ရအတွက်ခါမေနီအနေနဲ့ရာဒူးကဆင်းပေးဖို့အီရန်အတိုက်ခံခေါင်းဆောင်မက်ဒီကာရူဘီကတိုက်တွန်းလိုက်ပါတယ်။အခုလိုခီးတဲ့တင်လေရင်ကိုမှားယွင်းပစ်ချမိတဲ့အတွက်အီရန်ကိုပြည်ပနိုင်ငံတွေကပြစ်တင်ရှုတ်ချကြပြီးတော့နင့်နာမှုတွေရော်ကြေးပေးဖို့ကိုလည်းတောင်းဆိုကြပါတယ်။အီရန်နိုင်ငံကဒီဖြစ်ရပေါ်မှာဝန်ချတောင်းပန်ရမယ်လို့လည်းကနေဒါ၊ယူကရိန်းနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုပါတယ်။အီရန်ဘက်ကအခုလိုဝန်ခံလိုက်တဲ့စနေနေ့မှာပဲမြို့တော်တဟီရန်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့လည်းဖော်ပြနေကြပါတယ်။အမီခါဘီယာနဲ့ရှာရစ်တက္ကသိုလ်တွေမှာဆန္ဒပြသူတွေစုဝေးခဲ့ပြီးတော့နိုင်ငံခေါင်းဆောင်တွေနှုတ်ထွက်ပေးရေးတောင်းဆိုခဲ့ကြောင်းတော်လန်ရေးပြည်ဆောင်တက်နဲ့ဆက်ဆက်တဲ့အစိုးရတပိုင် Fast Train Agency ကဖော်ပြပါတယ်ရှင်
။အိုမန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဆူဒန်ဆော်ဘွားဘင်ဆိုင်ကွယ်လွန်သွားပြီးတဲ့နောက်တည့်ရက်မှာအိုမန်နိုင်ငံကဆူဒန်ဆော်ဘွားတစ်ကိုတင်မြှောက်လိုက်ပြီးတော့အိုမန်နိုင်ငံရဲ့ခေါင်းဆောင်တစ်ဖြစ်တဲ့ဒီဆူဒန်ဆော်ဘွားတစ်ကိုတွေ့ဆုံဖို့အတွက်ကမ္ဘာနိုင်ငံခေါင်းဆောင်တွေကအိုမန်နိုင်ငံကိုဒီနေ့မှတွားရောက်နေကြပါတယ်။အိုမန်နိုင်ငံရဲ့ခေါင်းဆောင်အသစ်ဖြစ်တဲ့ဆူဒန်ဟာတမ်ဘင်တိုင်အာဆိုင်နဲ့တွေ့ဆုံဖို့အတွက် ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့အင်ရှီမင်းသား6ဆိုလဲအိုမန်နိုင်ငံမတ်စကတ်မြို့ကိုဒီနေ့မှရောက်ရှိခဲ့ကြပါတယ်။ဒါပြင်ကူဝိတ်နဲ့ကာတာနိုင်ငံကခေါင်းဆောင်တွေအပြင်ဘာရိန်ပြည်နယ်နဲ့ UAE အာရဗ်စပါးများပြည်ထောင်စုကအင်ရှီမင်းသားတို့လည်းတွားရောက်ခဲ့ကြပြီးတော့ယေမန်အစိုးရခေါင်းဆောင်မန်ဆူအာဟာရီလည်းပါဝင်တယ်လို့သိရပါတယ်။ဒါပြင်အီရန်နိုင်ငံသား၏ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်လည်းအိုမန်နိုင်ငံကိုဒီကနေ့မှတွားရောက်ခဲ့ပါတယ်ခင်ဗျာ။
ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ကမော်စကိုမြို့မှာတွေ့ဆုံပြီးတော့အီရန်၊ဆီးရီးယား၊အီရတ်၊ယူကရိန်းနဲ့ပတ်သက်တဲ့ကိစ္စတွေအပြင်ရုရှားကနေဂျာမနီကိုတင်ပို့မဲ့သဘာဝတန်ငွေတွေကိုယူကရိန်းကဖျက်ဖို့မဲ့ Nord Stream 2 pipeline ရှိရေးကိုလည်းဆွေးနွေးခဲ့ပါတယ်ဒီသတင်းပတ်အတွင်းအရှေ့လေပိုင်းမှာဖြစ်နေတဲ့ပြဿနာတွေကအီရန်အရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုတွေကိုကန့်တတ်ဖို့နိုင်ငံတကာသဘောတူညီချက်ကိုလိုက်နာထိန်းသိမ်းတာမှာဂျာမနီကရုရှားနဲ့အတူတစ်စီးတစ်လုံးနဲ့ရှိပါကြောင်းဝန်ကြီးချုပ်မာခဲလာပြောပါတယ်။ဒီ2015ခုနှစ်6နိုင်ငံသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာပါ။ဒီလိုနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကအီရန်အပေါ်မှာပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်ကြားတင်းမာမှုကနေအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ကတပ်ဖွဲ့တပ်မှုဗိုလ်ချုပ်ကာဆမ်ဆူလမာနီကိုအမေရိကန်တို့ကဒရုန်းနဲ့တပ်ဖြတ်ပြီးတဲ့နောက်မှာအီရန်ကလည်းအီရတ်ကအမေရိကန်တပ်စခန်းတစ်ခုကိုတာတူပစ်ဒုံးကျည်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုကန့်တတ်ဖို့သဘောတူညီချက်တစ်ခုရဖို့အတွက်တန်တမန်ရေးနည်းလမ်းပေါင်းစုံတုံးပြီးတော့ဆက်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်မာခဲလ်ကပြောပါတယ်။အရှေ့လေပိုင်းမှာစီးရဲကျပြန့်လာနိုင်ခြေရှိတဲ့အတွက်အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့ကဒေတာတွင်တာမကတကဘာလုံးအတွက်အရေးကြီးတယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953တုံညလိုင်းဒိုမီတာ25 kHz 1183တုံညတိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါရစေ
။ VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မနက်စောပိုင်းကဘန်ကောက်ပန်းချံမှာစုဝေးပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့ပြည်ဝတ်ရက်ကိုကျင်းပခဲ့ပါတယ်။လဟာနှစ်ပေါင်းများစွာတဲ့အစိုးရကိုစန့်ကျင်တဲ့အကြီးဆုံးဆန္ဒပြမှုလည်းဖြစ်ပါတယ်။အနာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့ဒီကျင်းပတဲ့ဒီပြည်ပွဲမှာပါဝင်ဖို့စည်ရင်သွင်းပြီးတော့မပုံတင်တဲ့သူဟာ1000ရှိတယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။ဒီပွဲမှာပါဝင်ဆင်နွှဲတဲ့သူတွေဟာအစိုးရကိုစန့်ကျင်တဲ့တီရှပ်တွေကိုဝတ်ပြီးတော့ပြီးခဲ့ကြတာဖြစ်ပါတယ်။အတော်များများကတော့ဘေးကနေအားပေးခဲ့ကြပြီးတော့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးဖို့ကြွီးကြော်တဲ့လူကိုအော်ဟစ်ပြီးတော့ဒေါ်လာရင်းသင်္ကြန်ဖြစ်တဲ့လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီနေရာနဲ့10ကီလိုမီတာလောက်ဝေးတဲ့နေရာမှာတော့အစိုးရကိုထောက်ခံတဲ့သူတွေကလည်းသူတို့ဘာသာသူတို့အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတရက်ကိုပြုလုပ်ပြီးတော့စုဝေးခဲ့ကြပါတယ်။ထိုင်းနိုင်ငံမှာမနစ်ကအထွေထွေရွေးကောက်ပွဲကျင်းပခဲ့ပေမဲ့လည်းအတော်များများကတော့ဒီရွေးကောက်ပွဲဟာထိုင်းစစ်တပ်ကထောက်ခံတဲ့ပါတီအသားစီးရစီဖို့လှုပ်ဆောင်ထားတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးတော့ရှုမြင်နေကြတာပါ။ဒါပြင်ရွေးကောက်ပွဲဟာလွတ်လပ်ပြီးမှတရားမျှတမှုမရှိဘူးလို့လည်းဆိုပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအခုအစိုးရလက်ထက်မှာချဆင်းလာနေတာကြောင့်ထိုင်းပြည်သူတွေအတွက်မှလက်ရှိအစိုးရဘက်မှကြေညာမှုတွေလည်းတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေနဲ့ပတ်သက်လို့နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေလုပ်နေတာဟာဒုတိယမြောက်လတဲ့ကိုဝင်ရောက်လာပြီးဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရှိရာနေရာကိုလာဖို့ကြိုးစားတဲ့ဆန္ဒပြလူအကြီးကိုအိန္ဒိယရဲတပ်ဖွဲ့ကလူစုခွဲခဲ့ပါတယ်။အနောက်ဘန်ကောက်ပြည်နယ်ရဲ့မြို့တော်ကောလကတာမြို့ကိုရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကိုထောင်ငနန်းရှိတဲ့ဆန္ဒပြလူအကြီးကညလုံးပေါက်ဆန္ဒပြခဲ့တာပါ။အိန္ဒိယရဲ့အငင်းပွားပွဲအခုနိုင်ငံသားဥပဒေကိုအဲ့ဒီအနောက်ဘန်ကောက်ပြည်နယ်ဒေသအနာပိုင်းနေစာကန့်ကွက်ထားပါတယ်။ဝန်ကြီးချုပ်မိုဒီစကားပြောဆိုမဲ့အာကစားယုံကြည်စီကိုအသွါမှသူ့ရင်နှန်းကိုဆန္ဒပြသူတွေကပိတ်ဆို့ဖို့ကြိုးပမ်းခဲ့တဲ့အတွက်ရဲကအင်အားသုံးလူစုခွဲခဲ့ပါတယ်။မစ္စတာမိုဒီကတော့သူ့ရဲ့နိုင်ငံသားဖြစ်မှုဥပဒေကိုခုခံကာကွယ်ပြောကြားပြီးဆန္ဒပြလူလူဟာလမ်းလွဲခံနေရတာလို့သူကပြောပါတယ်။ဆန္ဒပြသူ2000နီးပါးဟာအဲ့ဒီအာကစားယုံအပြင်ဘက်မှာစုဝေးပြီးတဲ့နောက်ရဲနဲ့ဆန္ဒပြသူတွေထိတ်တိုက်ဖြစ်ပြီးဆန္ဒပြသူ100ကျော်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။ဆန္ဒပြသူတွေဘက်ကတော့ဝန်ကြီးချုပ်မိုဒီသူတို့မျိုးကနေမပြောင်းမချင်းဆက်ပြီးတော့ဆန္ဒပြနေမယ်လို့ပြောပါတယ်ရှင်။
台湾越高本马德马参议员比较难压到的本马超看的里面 Hong Kong Democracy 三大标准亚邦标准和 Hong Kong 马丁内斯维奇的三大标准给他们台湾越高本准来西怎么参议员怎么样老昂的每一段西端脚下西比较都比较难压给的本马好昂本看给他比较参议员难压的本马都里面就是将来 Hong Kong 三大标准都比较标准台湾越高不嘛，苦路怎么生活难来大将，都要不靠我妈家用的 PR 的过来，白下别人来比如台湾嘛要你的好讲，三大表的都乌家来表话的。这个路大只有古超看的，你我们能把地大那压个没算，都你的台湾干的，忙头看下嘛个，所以米来路来十表话的。好讲三大表，我呢十十比阿那边的不个潘那拉哈，古所以看上交大一批比了，他们苗古了，提个有。潘迪姆的第二次查批报的，第六月内的给路上必须的是呢，朝南三内老体加看一下我心里话的，怎么
样？澳大利亚那边嘛，两专业的多米维格认得他嘛，明年人家对送给伢的米达他嘛 ，Bill Slade 对，对送都也米达是问的呢，他对问的讲，澳大利亚问起就 Scott Morrison 那批报的，都讲明年人家 Victoria 批呢，希望欧米有没有那么明年答应呢，这边比对送给伢批的路 Victoria 多米。天秋国家的大文士都是个标靶的，澳大利亚那年嘛，多米瑞将六代对吧，送上比了，因此呢，唐朝呢，米一个单呢，起比了两转给了吧。多人在三帮单唐起米人等对送给了，留来悉尼这个度个看门查吧的。那年的完变嘞，突然为龙安尼对 American Dollar 跌得他妈零比零，也崩溃的个呢。米达他妈瑞呢，米将谁等呀，看啥呀都这个，你等谁呢？罗尔达瑞提示不？多拉阿塞那等东西多没了，问题就 Morrison 那票输给巴雷什。
今年的年年跟退单样，下班退单样，你的最大原因呢？应该是家庭里头个人奶奶慢慢的这样，都比较比较加了吧先。那个说比如那些样的事情，就让马罗严重，一看病呢，别个带不起那个比较比较麻烦。一看病呢，要白马没那个，虽然等呢，一看人家讲一一破路家，牛呢肋骨嘛带不起疼个病，那怕是龙体干木西个的叫一一白个要十排单位细度的个吧，比较加吧嘞。那骨头带开木的，准人家去东边别开开了的讲嘞，不得让呢，也得让呢，这个越大的单位间，十排等小尼亚的路路。木姑娘也陪我那个表娃嘞，是一点嘛？你在一看地大也去那个，不要人麻烦的领导，难过人家表表皮包先。
好个吧？一看今年庙办，门边米铺呢，不离了庙那边嘛。我那个第一天，人嘛实在呢，一看人那个一陪住，再不会空的钱去包开的喽。啊，土边门边庙呢，怕表姐要办嘛，再不会偏难米，哪怕地开木西开的喽，给表会也看都看个表娃嘞。你们那个讲的话，你要去别人那边来，你不问那天嘛，去到西边，那边人家没那天呢，还是没人去到西边，还不能去呢，你那边人不知道，那边嘛，我到时候可能你那去不了不？我们那边没那天嘛，你们那没那人家去嘛，你那边生意也适当的，你到他妈过去的那个嘛，他都去不了西边，你们那过那一些都没那嘛，也还有那些那里的，没那些那哪里的，你看不到那里的西边，你们去到他家，你家父母家哦，我生活啊，去西边的，那不能在伢的里头的西边，现在都看不到在伢的里头的西边，没那个明天没有呢，第一个月呢，他那边有安排嘛的，这嘛有当然安排嘛的，快送有啊，新娘不当然不嘛嘞，再不会去不开的嘞。
他比你不用的三年元那么要当然不嘛嘞，再不会去不开的路看都看个书吧嘞。我那个不理当的也得当三，我是要有家再不会嘛。你妈现在白个一下人呢，等那几种再开车的路看都看个是表吧嘞。
你们本来一东西什么嘛，不理当我们昂是要有阿弥娘的再就去开了是的。那不得的非常繁忙的，你看嘛，拿东款，还得加油。
不理当呢，也得当呢噻。他来帮助红十字计划保卫，你那原来批的是生命不饶命，变成震动教养啥的原来面边哈，是像你样的路，也得当有呢。罗木姑娘也破位，顾不嘎嘎表话嘞。
他那也那不着红十字嘞，哎那是也叫阿不罗万你都没批到嘞，我嘛，你俺那批的家伙，你你看在俺那来没有批的，阿罗没批到，哎，这要可能要吃要玩的话，不罗万你都没要批到。哎，我那也苦啊，没有要得路的，要得要去山里，不如高楼下的叫人过来抢别人去的，我绝对不要别人去的。 看到这些路线不当做老师的不要么啊就看到那看你把老师的不
မနေ့ကတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စောမင်းထွန်းကခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်မင်းပြားဘက်မှာရဲ့ဘူးရောင်ဘက်မှာရဲ့ကစူးပိုင်းဘက်မှာရဲ့ဖြစ်ခဲ့တာရှိပါလိမ့်မယ်။ဘူးပိုင်းဘက်ကတော့ညနေပိုင်းမှာခဏပါပဲ။မင်းပြားဘက်ကတော့ကျွန်တော်မနေ့ပိုင်းကနေပြီးညနေပိုင်းတော့ဖြစ်ခဲ့တာ။ဘူးရောင်ဘက်ကတော့နေချင်းဘက်တော့မှာအမနေ့တော့ပါလာဖြစ်ခဲ့တယ်။တတိယကြိုင်မှုချိန်တော့ဟိုမင်းပြားဘက်မှာတော့ကျွန်တော်ဘက်ကနေတန်းအရရှိမှုရှိပါရဲ့ကျန်တယ်ရတော့မရှိပါဘူး။
ပဋိပက္ခပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ရှင်းမှုထက်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကနေသွန်အားပေးခဲ့ပါတယ်။စန္ဒဝါရီလ10ရက်နေ့ကကချင်ပြည်နယ်ကချင်လွတ်လပ်ရေးအဖွဲ့ KIU လိုင်စာဌာနချုပ်မှာတရုတ်နိုင်ငံကြားရေးဝန်ကြီးဌာနအာရှရေးရာသူးကိုယ်စားလှယ်မစ္စတာဆွန်ဂေါ်ချန်နဲ့ AA အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ဒုတိယခေါင်းဆောင်ဗိုလ်မှူးချုပ်ညိုသောအောင်သူနဲ့တွေ့ဆုံဆင်မှာတိုက်တွန်းပြောကြားခဲ့ကြောင်း AA ပြောခွင့်ရခိုင်တုခကပြောပါတယ်။
明明参加我亲自去那个呀，确实对吧的。我们老家不，那人家又是搞外嘛。明明参加那个，都想说那个的，提前加上。我觉得你们那个的，当然说，你丢家家过过，那还得你明天也人家去。我觉得吧，当然说丢家家过过，丢家家了也是的。
ဒီခိုင်ပြည်နယ်တွင်းမှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကလည်းတနေ့ထက်တနေ့ပြင်းထန်လာသလိုမိုင်းပေါက်ကွဲမှုဖြစ်စဉ်ကလည်းပုံမှုဖြစ်ပေါ်နေပါတယ်။မနေ့ကလည်းကြောက်တော်မြုံနယ်ရုပ်သားကြီးရွာမှာဘုံပေါက်ကွဲခဲ့ပြီးကလေးနှူးနဲ့မျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရုပ်သားကြီးရွာနဂရအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ကျော်သန်းကပြောပါတယ်။ဒါပြင်မနေ့ကမင်းပြားမြို့နယ်ကနေမြေပုံမြို့နယ်ညောင်ကန်းကျေးရွာကိုပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့စီကိုသမတော်ကလှမ်းပစ်ခတ်ခဲ့တာကြောင့်ကိုလသားရွယ်ကလေးတူတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြမစစ်သားနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တနစ်ကျော်ဖြစ်ပွားနေတဲ့စိုက်ပွဲစဉ်တွင်မှာအရသာတေဆုံးမှု130ကျော်ရှိနေပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့သလိုစစ်ရှောင်းဦးရေကလည်း300ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့တွေကစီရင်ပြစ်စုထားပါတယ်ခင်ဗျာ။
နိုင်ကိုရင်ပြပြသွားတာပါရှင်အခုမြမအရေးဆွေးနွေးကအစီအစဉ်အလှည့်ကြပါပြီတချိန်ကရတစာပေးထွန်းကားခဲ့တဲ့မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီနိုင်ငံရေးစီးပွားရေးကြက်တက်မှုတွေနဲ့ဖိနှိပ်မှုတွေကြောင့်ကျဆင်းခဲ့ရပေမဲ့တိုင်းပြည်အခြေအနေပြန်လည်ကောင်းလာတာနဲ့အမျှစာပေခေါင်းတွေပြန်ပြီးတော့ထွန်းကားလာဖို့မျှော်လင့်နေတဲ့အကြောင်း2019ခုနှစ်အမျိုးသားစာပေဆုရှင်ညီဘူးလေးကပြောပါတယ်ရတစာပေဟာလူတွေရဲ့ပင်ပန်းနန်းနယ်မှုတွေကိုဖြေလျှော့ပေးနိုင်တယ်လို့ကိုချင်းစာနာစိတ်နဲ့ထက်ထန်တဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိလို့အစွမ်းထက်တဲ့စာပေတွေဖြစ်တဲ့အကြောင်းလည်းဆရာညီဘူးလေးကပြောပါတယ်မှုဘဝတရုတ်ဖို့စာပေတွေနဲ့နာမည်ကြီးတဲ့ဆရာညီဘူးလေးတိတ်မကြခဲ့ကအမေရိကန်ပြည်ထောင်စုကိုအလဲရောက်လာခဲ့တဲ့အချိန်မြန်မာနိုင်ငံကရသစာပေအခြေအနေတွေအကြောင်း VOA အမေရိကန်အတန်ရဲ့ရုံးချုပ်မှာမှတ်ခင်ပြုထွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကတော့ဒီကတ္တစာပေကမှလာအခိုင်အမာနေရာရထားတဲ့ဒုတိယဖြစ်တယ်2019ကလည်းအမျိုးသားစာပေရှိရထားတဲ့ဒုတိယဖြစ်တယ်ဆိုတော့ဒီရတ္တစာပေမှာတော့ဆရာကအခိုင်အမာနေရာရထားတဲ့ဒုတိယအနေနဲ့ကျွန်မဆရာကိုအဓိကအတိဒီရတ္တစာပေနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုအဓိကအရင်ဆုံးမေးချင်ပါတယ်ဆရာရတ္တစာပေကနေပြီးတော့အဓိကစာဖတ်သူတွေဘာလို့ပေးစွမ်းနိုင်တာလဲဆရာ
လူတွေကပင်ပန်းကြတယ်ကွာပင်ပန်းမှုမျိုးမျိုးရှိတယ်ရတ္တစာပေကတချို့ကပင်ပန်းမှုကိုရှော့ကြစေတယ်အမောပြစေပေါ့တချို့စပေးရကြတော့အသိတွေပေးတယ်ရသတဲ့သူခံစားမှုအသိတွေအသိတွေပေးတယ်အဲတခါရသစပေးကမှားနေတာကိုတဲ့ပေးတာတွေရှိတယ်အာတပရောက်နေတော့ဓမ္မလမ်းကြောင်းပေါ်တင်ပေးတာရှိတယ်အဲပြောရင်ကိုချင်းစာစိတ်တို့စာနာစိတ်တို့အဲကိုယ့်ရဲ့နှလုံးသားတွေခက်ထန်နေတဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိတယ်ရသစပေးတိတ်ထက်မြက်တယ်အဲအဲ့ထက်မြက်တဲ့စပေးကိုရှင်းတဲ့ပုံကိုလေးစားဖို့ကောင်းတယ်သူတို့မှစိတ်ခေါစေနာကောင်းရှိတယ်အဲ့ဒါဒီလူတွေကဆပ်ဖက်ပိတ်တက်ကပဲဆုံးဖြတ်တာစိတ်ခေါစေနာကောင်းရှိတဲ့ဆိုင်ဆရာတွေလောကမှာတင်းကြံခဲ့ပြီးရေးတဲ့လူတွေအများကြီးတချို့တော့ကြံရစ်ခဲ့တယ်သမိုင်းဆိုတဲ့စကားကြီးပြည်သူဆိုတဲ့လူတွေကဇလုတ်တိုက်လိုက်တာဆပ်ဖက်ပိတ်တက်ကဇလုတ်တိုက်တယ်ပမာပြမရတစာပေကထုံးကားခဲ့တယ
်ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကြားလာတာလူငယ်တွေဆိုစာဖတ်သိမ့်နေလာတယ်ပေါ့နော်ဘာလို့ဆိုခစ်ကလည်းနည်းနည်းခစ်ပြောင်းလာတဲ့အပေါ်မှာစာဖတ်တဲ့ပုံစံလေးတွေလည်းပြောင်းလာတော့ရှိလိမ့်မယ်လို့ထင်ပါတယ်ဟိုမှာအင်တာနက်တွေပေါ်မှာ Facebook ပို့သုံးလာမယ်လို့ဂိမ်းကြီးကစားလာတယ်လို့အင်တာနက်မှာပဲစာဖတ်တာလည်းရှိကောင်းရှိမှာပေါ့လေ
မှန်ပါတယ်မှန်ပါတယ်အဲ့ဒါမှန်ပါတယ်နောက်ပိုင်းရှိပါတယ်ဆိုရှယ်မီဒီယာအပေါ်ဝင်အဲ့ဒီကိစ္စတွေမှာစီးမျောနေတဲ့လူပါလို့တော့ဒုနိုင်ငံမှာကွာတယ်လီဖုန်းက ထားပါတော့လင်းကတောင်းနဲ့လူတိုင်းတယ်လီဖုန်းကိုင်နိုင်ငံရဲ့အခြေအနေဖြစ်တယ်အဲ့ဒါအပြင်စိတ်ဝင်စားစရာအသက်ဆန်းနေရလဲအများကြီးအဲ့ဒါတွေကစာပေစီစီရေးလည်းမရှိဘူးတိပြတ်မှုလည်းမရှိဘဲနဲ့ရောက်လာတော့လူတွေကအစမ်းတက်တစ်ခုနဲ့အာတန်ငန်းငန်းဖက်တွယ်ကြတာပျော်မွေ့ကြတာအဲ့ဒီမှာဂိမ်းတွေလည်းပါတော့ဒါပေမဲ့တစ်ဖက်ကဘာဖြစ်ပြန်လို့ဆိုတော့ဒါတွေကအစ်စ်တွေလားတာဝန်ခံမ สาอุมาสาอุเปสาอุผัดจารุเมยะสาอุตอมะอะมิวมิวตะชั่วซองบ้าโอตะเตเมเมผัดเตะชั่วกะเปียวผัดเตะตะชั่วเอซีริโอผัดเตะตะชั่วกะต้วนริโอผัดเตะอะมิวมิวลีลาอาก้องเนดูผัดชุอาก้องเนลุงเนริชิเยสรุเมไลอันออเซยกูไม่สวยติ๋ยวชิเดตุกะลีกะดีเนมาอะฉิงกันปัญญาอะถะตันอองทาละตุกะบาวาตนาปาราโดสรุ ญี่ปุ่นซาปิโอวาดนาปาราเนี่ยประมาณรู้ภาษาเปลี่ยนแท้เนี่ยญี่ปุ่นซาโอแต่ก็ไม่ยอมขึ้นมาตัวอกโลนละเหล่านี้ผัดไปอันออเสียอีกไอ้หลอเตยตาผัดแท้กะลีนี่แหละสิรู้ญี่ปุ่นนี่แหละไม่จาวบองเซวินปริโกนี่แหละไม่จาวเสียชุ้งนี่แหละไม่จาวได้กะลีนี่แหละสิเลยอสวนน่ะผัดတော့ยောက်เลยดาใบแม้กูเทมาเลยตะนี้นี่จะฉินๆใจเองคุณน่ะเปียวเลย ตะไม้นูซาพับลิกตัดด้วยมาจောက်ติงเกซาปิเกจั่นเก็บพี่ซาพาอากองล่ะจะมาบารู้ซอฮอปเปอร์เวตัวละคาซาพัดเฉียงเปียวจาเลยกูซอซาพัดเฉียงนูก็ซายี้เฉียงมาเปียวบาเลยโอเคยงจีเดโซเชียลมีเดียอิเล็กทรอนิกมีเดียเนี่ยซีซั่น 2 ละคา
โอเคဒီမှာဆိုရင်ပိုတော့မှအဒ်ဗန့်ပေါ့เนาะဖြစ်ပေးတယ်ဥမာအီးဘုတ်တို့အီလက်ထရောနစ်ဘုတ်တို့နောက်ဒီဟိုတက်ပလက်မှာပဲဒီလမ်းသွားရင်တော့မှလူတွေကလေရထားပေါ်ပြေကားပေါ်ဖြစ်ဖြစ်အဲ့လိုလေးစာအုပ်ကြီးကိုမတည့်အောင်ဖတ်ကြရလဲရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလဲစာကြီးတိုက်သူစာအုပ်ဆိုင်လို့ဆိုတာဒီမှာတော့အားကောင်းနေရတယ်ဆိုတော့တစ်ဖက်ကကြီးတော့လဲကျွန်တော်တို့နိုင် ကြီးလာတယ်ဆိုတော့ TV
မှာစီးပြီးစီးကြည့်လာမယ်ဆိုတော့စာဖတ်မဲ့အစားပို့ပြီးတော့ entertain ဖြစ်တဲ့ဟာတွေပေါ့နော်အဲ့ဟာတွေကြည့်လာတဲ့ခါကျတော့ဒီရပ်သားစာပေရဲ့ဒီထဲထဲဝင်ဝင်ဖြစ်မှုလူလူကြားထဲမှာကစလာသလားပေါ့နော်ဒါလည်းခုနကလိုပဲနှစ်ပိုင်းပဲအဲ့ဒါတိုင်းပြည်ရဲ့စီးပွားရေးနိုင်ငံရေးပေါ်မှာအများကြီးမှုကြီးတယ်စီးပွားရေးကောင်းရင်တက်တော့တက်တာရှိတဲ့ခါစာဖတ်ချင်ရတယ်စာဖတ်ချင်မရတဲ့အချိန် ถ้าว่าเราเลี้ยงเสียมีอะไรมันเนี่ยจีเล่จีเล่สาวสาวไปเลยสาจีเล่จีเล่ยาวเลยพัชชูอะไรสาเลี้ยงเลยสาของปีโมเลยส่วนถูกเลี้ยงสาวไปเลยมาว่าดูว่าอายุเนี่ยส่วนเลยคุกที่สาวกันพายเลยยาทั้งหมดใจตรงเลยถ้าช่วยเองเนี่ยไม่ส่วนเองเนี่ยมากระว่าจีชูกันเองได้ไหมต่อสาวเส้นชาจะเลยจริงจริงมุดด้วยกันเลยถ้าพี่หมอบ่าว
จะมาเยี่ยมชุดว่าเป็นลูกเป็นสุริยกามุสุริยาได้เช่นสาพมันแล้วคุณเล่าสาวไก่ปีบาสกับผมมาจะชอบมาพัดเดือดรีสีพัดเลยเลยซีจันทัวร์น้องสาวไก่พัดเดือดกันไหนเลยมาดูเช่นเนี่ยชอบนี่มาไหนกันมาดูสาบุพัดลาบุสุริยเชียร์มีอะไรยังไงเดี๋ยวพี่ก็ยังมาเสียมาเลยล่ะสายเสียประตูรีบมาตาวิเชียร์สุริยาไปปีนี้ยาดูดีล่ะดิ้งดูสาบุพัดลาบุด้วยเป็นลูกเลี้ยงกันเลยลูกเป็นไหนบ่เนาะ
มันเดลีมาจะน้องไม่สวยเจ้าก็ โมบายไลบรารีคุณเล่าถ่ายเลยตัวสาวสาวไปพัฒนาการตั้งเรื่องมาคุ้มเนี่ยสู้ไลบรารีก็จีเล่สั่งเงินอยู่เลยในส่วนจากคนส่วนจากคนพากาเจ้าเงินตัวไปทูไปเลยพี่ก็ใส่ใจเลยขอไปกลิ่นสับพยาวสับไปวางหน้าเปล่าเปลี่ยวเลยพี่ก็สาวหน้าไปเลยจะช่วยเจ้าเงินดูว่าตั้งเรื่องมาคุ้มเนี่ยสาจีเล่ตีทองไปเลย ที่ยี่จีมูลีทุนค้าเสียชนะจะช่วยในงานนี้มาอย่าพูดมีอะไรเองซาพี่เนี่ยตินชาเร่เจ้าสาเร่มาเปลี่ยนไปผู้สาวที่เองซาเปลี่ยนไปแล้วเปลี่ยนไปผู้ดาราอยู่มาเป็นสาวที่เป็นสาวที่พับปีวิสวยตั้งมาเฉยๆจะน้องโยมาเร่ยาตาสู้ยาตาเสะอุจจุปวันตอนนี้นี่มันจะน้องแต่งเย็บปีนี้อะไรรู้จักเด็กปีนี้อะไรเนี่ยซึ่งซาด้วยขอเด็กปีนี้ไปกูเปลี่ยนเลยละค่ะ 中山几条路封闭了嘛，现在嘛的嘞，中山的表南的民族来比表家的朋友真好用了呀。
现在啊，路路乌拉的路路多马路也打的要撇的，所以讲路路多马路，路路乌拉路，路路啥的再多苏拉噶达就话路。曼德里亚苏的曼德里亚后面的马丹南亚的话李家的南亚的老家沙贝老家嘛这个亚米达族的苏吧。所以说南亚的切的嘛不提比了西亚路米达族不的就这个亚的有所系列西亚古人的南亚的一直拿掉你的那些套年嘛你可以不得掉撇的时候你起码拿来查查查了你来是路路带过了西亚的这个也挺你的路地亚的所以路路带也切你要不如西亚的西亚不如塞比了也挺你的。然
后西伯伊的塞那比西伯伊说了人家也在听下呗，听都没有。这些米家家里爹爹，那罗子那罗来帮你看的爹媳妇嘞，喏。稍微土味大家，能把你把这个罗帮你塞个，就那罗叫做他们下嘴巴嘞，阿姨干嘛？稍微土味有落家啦，就那罗来泡水的，西瓜一搞嘛，就那罗来塞的来奶奶，老他妈的有他们嘴奶奶，大便屁那没呀？杀鸡来都好卡嘅嚟嘅，喺杀鸡嚟噶，阿娘喺东路也嚟杀鸡嚟吧，仲有六乜部队，六乜定下条，自然杀鸡嚟面咧，西门杀人立匹路也嚟杀鸡嚟吧，喺杀鸡嚟嘛，是嘅扫地，杀鸡嚟清理下嚟，杀鸡嚟换阵嚟，背部嘅，地部呢啲价位，仲有六三咩，他们乌嘅位，做咩也比他们乌嘅比较，仲有。不能用啊！一些些交给你，你不买不买，可就拿大的他们就塞停在那里，哎，些些的塞停在我桌上的，把路上说，不就你问啊？比如问整个的阿爸问，说些的西瓜的地少木啊，别多多的不麻烦，牛大饼西瓜的两个的米阿姨，哎，但我就拿路渐渐看比。
เราก็คักขึ้นแล้วก็นี่ที่ว่าเว้ยจังหวะคุณไม่เจอหน้าเราที่ซาปิโลกาดาริสุรากาดาที่ที่ดูสุยาเอเนดิสุยาทักกันในตัวเรียนยาสุบาเสียสุรากูเลชิมาสุลูเชนเลยเป็นใจขนาดมันเนี่ยยาลาเรดีเดียมาเลยที่ซาปิโลกาก้าปกุยปาบาร์เลยเช่นเดียปกุยปาวันบอโนสุเรคาจารอสิฮารุกูที่ลมิโอดีเอเยต้าสุยาเลพิลารีซาปิที่เป็นใจเรียมาเลยกูซาปิโลกาเช่นเดียปกุยปาลาบิสุโร
ที่ซาปิโลกาดาริมีอันนี้ชาเร่ซาปิลุลละคุณสุราเรโกยาลาเรลูซียายูซาบาดลาเช่เฮ้ยยาดาสุยาลูพิโอราเล่คนเสียยาเขนุนออกมาหน้าบ่เบียเนาะบาลูสโรอสิดาเล่ซีนิติลาลุลละคุณสุราเล่อตัยดาคุติคนเสียงาอยากเขนุนออกไปยาดีลูเอพิโอยาดีซาบิสติเจมิชิบิเมจันโนรูพังลูชโอรู
เสียงนี้กูเลยกูมาเข็นจิโร่กับอเมริกันปีหลังสุดวอชิงตันกับผู้ใหญ่ยงโจมาตีดันด้วยส่งมีเงินทาราพิบาลเลยผู้ใหญ่ยัดเน้นในยาเป็ดสีสันด้วยน่าสนใจทาราพิบาลเลยเช่น
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:20ကနေခုနှစ်နာရီအထိလိုင်းတို့မီတာ35နဲ့40 ညပိုင်း9:20နာရီအထိအစီအစဉ်ကိုတော့ line 2 19 25 32 နဲ့စနေတနင်္ဂနွေမှာ line meter 190ကပါခံယူနိုင်ပါတယ်။ဒီ
ည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ် January 12ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line to meter 1925 32လိုက်လက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ဖမ်းယူနိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါ။အခုအရင်ဆုံးနှာစင်ကြရမှာကပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရဲ့ရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုမတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါရဲ့ရှင်။
ဒီကြတဲ့2020ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာစီးပွားကူးစက်ဝန်ကြီးအပါအဝင်ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့မော်တော်ကားတပ်ဆင်ထုတ်လုပ်တဲ့တင်သွင်းတဲ့ကုမ္ပဏီတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပါတယ်။အဓိကအကြောင်းအရာကတော့ဝန်ကြီးဌာနဘက်ကပြည်သူဝန်ထမ်းတွေနဲ့နိုင်ငံဝန်ထမ်းတွေကိုကားပါမစ်ချပေးမဲ့အစီအစဉ်အကြောင်းရှင်းလင်းပြောဆိုတာပါ။အစိုးရရဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးဝေဖန်မှုကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်။နိုင်ငံရေးသမားတွေဘက်ကတော့အစိုးရဟာရွေးကောက်ပွဲနီးလာချိန်မှာဝန်ထမ်းတွေကိုကားပါမစ်ပေးပြီးမဲဆွဲတယ်။ကားနဲ့ပတ်သက်ပြီးစီးပွားရေးလုပ်တဲ့လုပ်ငန်းရှင်တွေဘက်ကတော့အခွန်ကင်းလွတ်ခွင့်ရတဲ့ကားတွင်သွင်းမှုအရေးအတွက်များလာပြီးကားဆွေးကွက်ကိုထိခိုက်နိုင်တယ်။တာမန်ပြည်တွေကြတော့အစိုးရဟာဝန်ထမ်းတွေကိုအခွင့်ဒုက္ခတွေဖြစ်အောင်လုပ်တယ်စသဖြင့်ဖြစ်ပါတယ်။အစိုးရရဲ့ကားပါမစ်ထုတ်ပေးမဲ့အစီအစဉ်ဟာဘယ်လိုမျိုးလဲ။ဒါဟာအစိုးရတရအနေနဲ့လုံသွင်းလုံထိုက်လို့လိုရတာမျိုးလားဆိုတာလေ့လာတင်ပြသွားပါမယ်။
လက်ရှိအစိုးရရဲ့ဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ထုတ်ပေးမဲ့အစီအစဉ်မှာအကျုံးဝင်သူတွေကတော့ပထမအဆင့်မှာညွှန်ကြားရေးမှူးချုပ်နဲ့အထက်အဆင့်ဝန်ထမ်းတွေပါဝင်ပါတယ်။ပြည်သူဝန်ထမ်းနဲ့နိုင်ငံဝန်ထမ်းခွဲခြားထားတဲ့သဘောကတော့ပြည်သူကရွေးကောက်တင်မြှောက်လို့တက်လာတဲ့သမ္မတနဲ့အစိုးရဖွဲ့ကခန့်အပ်ထားတဲ့ဝန်ထမ်းတွေနဲ့အစိုးရလက္ခဏာအလုပ်ကိုတောက်လျှောက်လှုပ်လာတဲ့နိုင်ငံဝန်ထမ်းဆိုပြီးနှစ်မျိုးခွဲထားတာဖြစ်ပါတယ်။လက်ရှိပထမအဆင့်မှာညွှန်ချုပ်နဲ့အထက်အဆင့်တွေအကျုံးဝင်လာမှုနိုင်ငံဝန်ထမ်းဘက်ကဆိုရင်ညွှန်ချုပ်နဲ့အမြဲတမ်းအတွင်းဝင်လောက်ပဲပါဝင်ပါတယ်။တည်သူဝန်ထမ်းတွေဘက်ကတော့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဝန်ကြီးဒုဝန်ကြီးတွေပြည်နယ်နဲ့တိုင်ဝန်ကြီးချုပ်တွေဝန်ကြီးတွေသူတို့တွေနဲ့အဆင့်တူတဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေတရားသူကြီးချုပ်ယုံရှေ့နေချုပ်ယုံစင်းစစ်ချုပ်ယုံအခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လူခွင့်ရေးကော်မရှင်စရဲဌာနနဲ့ရုံးတွေကအရာရှိကြီးတွေပါဝင်ကြမှာပါ။နောက်တစ်ဆင့်မှာတော့ဒုညွန်ချုပ်တွေအပါအဝင်လုတ်သက်25နှစ်ပြည့်ပြီးဝန်ထမ်းကောင်းလက်မှတ်ရပြီးတဲ့ရိုးရိုးဝန်ထမ်းတွေပါဝင်မယ်လို့သိရပါတယ်။အဲဒီမှာတော့အရေးအတွက်ပုံများနိုင်ပါတယ်။ပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်ရိုးရိုးလွှတ်တော်အမတ်တွေပါလားမပါဘူးလားဆိုတာကိုတော့ဝန်ကြီးဒေါက်တာတမင်းကအဖြေမပေးနိုင်ပါဘူး။ဒါကလည်းပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်အမတ်တွေဟာပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ဘယ်အဆင့်နဲ့တူညီကြလဲဆိုတာဖွင့်ဆိုချက်တိတိကျကျမရှိသေးလို့ဖြစ်နိုင်ပါတယ်။ဒီလိုပါမစ်ချင်းမြင့်မဲ့အထက်တက်မတော်နဲ့ပြည်ထရေးလက်အောက်ကရဲအရာရှိကြီးတွေပါဝင်မဲ့ကိစ္စကတော့နောက်ပိုင်းညှိနှိုင်းဆွေးနွေးကြရလိမ့်မယ်လို့ပြည်ထောင်စုဝန်ကြီးကပြောသွားပါတယ်
။ကားပါမစ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစီဝါကူတဲ့ဝန်ကြီးဌာနကအစ်စ်လိုက်သတ်မှတ်ချက်ထုတ်ပြန်ပြီးသားပါ။အဲဒီထဲမှာနိုင်ငံတော်သမ္မတနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့ကိုရန်ကုန်စစ်ကမ်းရောက်တန်ဖိုးကျ3,500တနည်းအားဖြင့်ဒေါ်လာ300,000ကားအထိတင်သွင်းခွင့်ပြုမယ်လို့ဆိုပါတယ်။ဒုသမ္မတတွေအပါအဝင်အခြားသူတွေအနေနဲ့ကျပ်သိန်း1,200ကနေကျပ်သိန်း300,000ကားအထိရာထူးအစ်စ်လိုက်တင်သွင်းခွင့်ရကြမယ်လို့ထုတ်ပြန်ထားပါတယ်။တကယ်တော့ကားတင်သွင်းခွင့်ဆိုတာအထူးဆန်းတော့မဟုတ်ပါဘူး။လက်ရှိအစိုးရရဲ့ policy ရနိုင်ငံသားတိုင်းကျန်းမာရေးကားစည်းစီတင်သွင်းခွင့်ရှိနေပါတယ်။ဒါပေမဲ့ထူးခြားချက်ကတော့လောလောဆယ်အစိုးရကနေဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ပေးမဲ့ကိစ္စမှာအခွန်ရှော့ပေါ့ပေးမဲ့အခွင့်အရေးပေးထားတာပါ
။လက်တလောတဦးချင်းပါမစ်နဲ့ကားတင်သွင်းတာတွေကိုကြည့်ရင်လူတယောက်ဟာစိတ်ကမ်းအရောက်ကားတန်ဖို့ရဲ့တရားရဂိုင်းနှုံး အထက်ကိုအခွန်အခအနေနဲ့စောင့်ကြည့်မှလိုင်စင်ရအသုံးပြုခွင့်ရနေတာပါအဓိကကတော့တင်သွင်းလာတဲ့ကားအတွက်အကောက်ခွန်နဲ့ကားများနာမှာလိုင်စင်ဝင်ရတဲ့အခွန်တွေပဲဖြစ်ပါတယ်အခုဆိုရကနေတင်သွင်းလာတဲ့ကားတွေအတွက်အဲ့ဒီအခွန်နှမျိုးကင်းလွတ်ခွင့်ပြုမှာဖြစ်တဲ့အတွက်အဲ့ဒီဆောင်ရမယ့်အခွန်အခဟာအစိုးရရဲ့ချင်းမြောက်မဲ့ငွေပမာဏဖြစ်လာမှာဖြစ်ပါတယ်အဲ့ဒီငွေဟာနောင်သွင်းလာမဲ့ကားတံမိုးကိုလိုက်ပြီးရှိလာနိုင်တဲ့ကားပါမစ်ပေါက်ဈေးဖြစ်လာမှာပါနောက်တစ်ချက်ပြည်သူတွေဝေဖန်ကြတာကဝန်ထမ်းတွေအနေနဲ့ပါမစ်ကိုလက်လွဲရောင်းစားပြီးရလာတဲ့ငွေကိုပဲခံစားကြမယ်သဘောပါအဲ့ဒါကလည်းသဘာဝကြပါတယ်အခုခွင့်ပြုလိုက်တာဟာကားတင်သွင်းခွင့်ပါမစ်ဖြစ်ပေမဲ့ဝန်ထမ်းဖြစ်စေပြည်သူတွေဖြစ်စေဘယ်သူမှဂျပန်ကိုရီးယားစတဲ့နိုင်ငံတစ်ခုခုကကားတစ်စီးကိုနိုင်ငံခြားဘဏ်အကောင့်ကနေဝယ်ပြီးမြန်မာနိုင်ငံထဲသွင်းလာစိတ်ကန်းရှင်းလင်းအခွန်ဆောင်လိုင်စင်လျှောက်စတဲ့လုပ်ငန်းတွေကိုမလုပ်နိုင်ကြပါဘူးဒီလုပ်ငန်းတွေအားလုံးကိုကျွမ်းကျင်တဲ့အေဂျင့်ကုမ္ပဏီတွေကပဲတည်တံ့လုပ်ကြတာမျိုးဖြစ်ပါတယ်ဒီလိုနဲ့မြန်မာနိုင်ငံသားတွေရဲ့တဦးချင်းကားတင်သွင်းခွင့်နဲ့ပဲကားရည်အတွက်တိမ့်နေချီမြန်မာနိုင်ငံထဲရောက်လာတာပါဒါကြောင့်ကားတင်သွင်းခွင့်ပါမစ်ရတဲ့ဘဲဝင်တန်းကမှကိုယ့်ဘာသာကိုတင်သွင်းတာကိုမလုပ်နိုင်တာကတော့လုံးဝသိကြပါတယ်ဒီအတွက်အေဂျင့်ကိုအတားကိုယ့်လက်ထဲရောက်မှပြန်ရောင်းပြီးအမျက်ရှာမှဒါမှမဟုတ်ပါမစ်ကိုပဲလုံးဝရောင်းလိုက်တာမျိုးလုံးမှာကတော့အသေးချာပါပဲ
ဒီနေရာမှာအဆူရဟာနိုင်ငံတကာနဲ့ရှင်ရလစာနေနေတဲ့ပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေကိုချီးမြှောက်တယ်ချီးမြှင့်တယ်ဆိုတာကတော့မှန်ပါတယ်အာဂရီလိုက်ဆိုင်မှုပဲလုံးဝရောက်မသွားအောင်ဆွဲဆောင်တယ်ဆိုတာမျိုးကလည်းဖြစ်စင်ပါတယ်နောက်အရင်ဆရာနာရှင်တွေတုန်းကလိုကိုနဲ့နီးစပ်သူတွေကိုကားပါမစ်ဖုန်းပါမစ်မြေတိုက်ခန်းအိမ်ယာတွေကိုဈေးပပေါ်နဲ့ဝယ်ယူခွင့်တွေကိုလက်သိထိုးချီးမြှင့်တာမျိုးနဲ့နှိုင်းရှင်ရင်အားလုံးတပြေးညီအခွင့်အရေးပေးပြီးပွင့်လင်းမြင်သာစွာလုပ်ကင်တာမှုအားပေးအားမြောက်ပြုဖို့သင့်ပါတယ်။ဒါပေမဲ့အဲ့ဒီချီးမြှောက်မှုဟာကားပါမစ်ပေးပြီးရောင်းစားခိုင်းတဲ့စနစ်တော့မဖြစ်စေပါဘူး။အကြောင်းကတော့မြန်မာနိုင်ငံမှာလူတစ်ယောက်ကားပါမစ်တစ်စောင်ပေးပြီးကားတင်သွင်းခွင့်ပြုတယ်ဆိုတဲ့စနစ်ကြီးကိုကမာရွေးနေလို့ပါပဲနိုင်ငံတကာနီးတူကုမ္ပဏီတွေကိုပဲပြည်တွင်းမှာကားထုတ်လုပ်တဲ့စိတ်ယုံထောင်ခွင့်ပေးတာတက်ဆင်ထုတ်လုပ်စေတာကားသွင်းခွင့်ပေးပြီးအယောင်စင်တာတွေဖွင့်ခွင့်ပေးတာအဲ့ဒီအပေါ်မှာအစိုးရကထိုက်တင်တဲ့အခွန်ကောက်ပြည်သူတွေလွတ်လွတ်လပ်ရွေးချယ်ဝယ်ယူတာမျိုးပဲဖြစ်သင့်ပါတယ်အခုတူချင်းပါမစ်စနစ်မှာကလူပေါင်းသိန်းနဲ့ချီပါဝင်ပတ်သက်နေရသလိုအဲ့ဒီလုပ်ငန်းဆောင်တာအမှုတွေပေါင်းများစွာအစ်စ်ပေါင်းများစွာကိုဝန်တန်းအင်အားပေါင်းများစွာအသုံးပြုလုပ်ကင်နေရပြီးလပ်ပြီးလက်ယူမှုပေါင်းများစွာထုံကားနေလို့ပါပဲဖြစ်စင်တာကအစိုးရအနေနဲ့နိုင်ငံတကာနီးတူအခွန်ကိုရသင့်သလောက်ရအောင်ကောက်အဲ့ဒီရလာတဲ့ဘတ်ဂျက်တွေထဲကမှဝန်ထမ်းတွေကိုခွဲဝေချင်းမြင့်ချင်းမြောက်တာမျိုးဖန်တီးပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ဒီအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစည်းအဝေးမှာလည်းနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနှာစင်ကြရမယ့်မြန်မာပြည်မှပေးစာများအစည်းအဝေးကိုတော့မတ်အေးသန္တာကျော်ကအစည်းအဝေးတင်ဆက်ပေးထားပါရဲ့ရှင
်။ရှိရနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးဗီဒီယို Messenger ကရေးလာတဲ့တော်ရရှင်တွေရဲ့စာလေးတွေကိုဖော်ပြပေးကြပါမယ်။တောင်မော်သားဆိုတဲ့တော်ရရှင်ကတော့သူ့ရဲ့နာမည်နဲ့ like အောင်ပဲကျေးဇူးပြုပြီးတော့ VOA ဝိုင်းတော်သားတွေအားလုံးတိုင်းနာဒေတာသတင်းတွေကိုများများထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ကျွန်တော်တို့တိုင်းနာဒေတာသတင်းတွေကိုနေ့စဉ်ပါအောင်ထည့်သွင်းတင်ဆက်ပေးနေပါရနော်။တက္ကသိုလ်မျိုးကအောင်ကိုငင်းဆိုတဲ့တော်ရရှင်ကတော့ VOA ကိုအလဲတန်းចောင်းသားဘွားတွေကအားပေးလာပါတယ်တဲ့
။ကျွန်တော်က VOA ကို9တန်းចောင်းသားဘွား2008ခုနှစ်ကလေးကအားပေးလာခဲ့သူပါ။သတင်းဆိုးဖြစ်စေသတင်းကောင်းဖြစ်စေသတင်းမှန်ကိုသာတင်ဆက်ပေးတဲ့ VOA ရဲ့ပုံစံကိုအရန်ကြိုက်ပါတယ်။စစ်စိုးရခစ်ကရွှေနတော်သွင်းတရင်တွေနဲ့တာထိတွေ့နေရတဲ့အချိန်ကဆို VOE ကအဓိကအားကိုးရပါပဲအခုထိလည်း VOE ကိုနှေးစင်မပြတ်နားထောင်ကြပါဝိုင်းတော်သားအားလုံးကျန်းမာရွှင်လန်းကြပါစေ
ခင်ကျော်ဆိုတဲ့တော်ရရှင်ကလည်းသူကငငယ်လေးတည်းကအမေနားထောင်တဲ့ VOE ကိုနားဆင်လာသူဖြစ်ပါလေလို့ဆိုလာပါတယ
်ကျွန်တော်က ငယ်လေးတည်းက VOA ကိုအမိနာမှထိုင်ပြီးတော့နားထောင်မိပါတယ်ရေဒီယိုခက်လေးဆိုတော့လေတန်လေးပြတ်တောက်ပြတ်တောက်နေပေါ့အခုတော့ခက်တွေလည်းပြောင်းလဲလာပြီဆိုတော့ VOA သတင်းတွေကိုအချိန်ပြည့်နားထောင်လို့ရနေပါပြီအရင်ကလည်းအားပေးတယ်နောက်ကလည်းဆက်အားပေးသွားမှာပါခင်ဗျာ
ဒီတော့ရှင်က VOA ကပေးတဲ့ Cancelment Radio လဲလက်ဆောင်ရခြင်းပါတယ်အဲ့ဒါရဖို့ဘယ်လိုလုပ်ရပါမလဲတဲ့ဟုတ်ကဲ့ပါကုခင်ကျော်ကြီးကျမတို့ VOA ကနေပြီး Radio Cancelment လက်ဆောင်ဖြစ်နေဟိုတော်တော်ကြာပါပြီလွန်ခဲ့တဲ့နှစ်တော်တော်ကြာကြာတုန်းကလက်ဆောင်နေ Cancelment မဲဖတ်ပေးပါတယ်အဲ့တော့ကကျမတို့ဒီ Cancelment ပေးမဲ့အကြောင်းဒီ Radio လိုချင်တဲ့သူတွေအနေနဲ့ VOA ကိုစာရင်းနိုင်ကြောင်းလည်းကြေညာခဲ့ပါတယ်ဒါကြောင့်မလို့တော်ရရှင်နေရေးလာတဲ့စာရည်တွေကနေကျမတို့ Cancelment တော်တော်များများဖောက်ပေးသွားတာဖြစ်ပါတယ်အခုနောက်ပိုင်းနှစ်တင်မှာတော့ကျမတို့နှစ်တိုင်းပြက်ကြရင်တော်ရရှင်နေကိုလက်ဆောင်ပေးပို့ပါတယ်ဒါကတော့ Cancelment ဖောက်တာမဟုတ်ပါဘူးဒါကြောင့်မလို့ပြက်ကြရင်လိုချင်နေဆိုရင်တော့ကိုခင်ကျော်အနေနဲ့ကိုခင်ကျော်ရဲ့လိပ်စာလေးကိုဒါရေးပြီးတော့ပို့ထားပါလို့အဲ့ဒါရင်ကျမတို့ပြက်ကြရင်ပို့ပေးတဲ့ဒီနှစ်ကုန်ပိုင်းကြာရင်ပြက်ကြရင်ထည့်ပြီးတော့ပို့လိုက်ပါမယ်ရှင်ဒီနေ့အတွက်တော့ကျမတို့ပြက်ကြရင်နေပို့ပြီးသွားပါပြီနော်နောက်တစ်နှစ်နှစ်ကုန်ခံနေကြာရင်စာရေးလိုက်ပါလို့ဒါမှမဟုတ်လည်းအခုရေးထားပြီးတော့လိပ်စာသာပို့ထားလိုက်ပါကျမတို့ပြက်ကြရင်နေလက်ဆောင်ပို့ပေးတဲ့အချိန်တိုင်းပို့ပေးလိုက်ပါမယ် VOA ကိုနှစ်ရှည်လာမြောက်အခုလိုနားဆင်လာရည်ဆိုလို့ကျေးဇူးတင်ပါတယ်ကျမတို့ VOA ကဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအများအားဝင်ပြီးဆွေးနွေးနေကြတာမိချီလာကတော်ရရှင်ဦးစိန်မောင်ကလည်း VOA ကိုနှစ်သစ်စုမနှစ်ခွန်းဆက်စာလေးရေးပို့လာတာပါကျေးဇူးအထူးတင်ပါတယ်ရှင
်2020ပြည့်နှစ်သစ်မင်္ဂလာအခါသမယမှာ VOA မိတ်ဆွေတင်ကားအားလုံးကိုစိတ်ချမ်းသာခြင်းကိုဤကျမ်းမာခြင်းတို့ဖြင့်ပြည့်စုံကြပါစေလူဝင်ဆန္ဒအဝဝတို့ကိုမကြောက်မကြရဘဲတလုံးတဝဒီဖြင့်ပြည့်စုံစွာရကြပါစေဒါဝန်ဝတ္တရားများကိုစေဤချမ်းသာစွာဖြင့်ကြည်ကြည်ပြွန်ပြွန်ထမ်းဆောင်နိုင်ကြပါစေအမိမြန်မာနိုင်ငံအတွက်လည်းပန့်ပိုးနိုင်ကြပါစေပြည်တော်ပြန်ရာတွင်ပျော်ရွှင်ချမ်းမြေ့စွာဖြင့်ပြန်လာနိုင်ကြပါစေလို့နှစ်သစ်စုမုံချွေတောင်းမေတ္တာရေလောင်းလိုက်ပါရခင်ဗျာ
အခုလိုမျိုးမင်္ဂလာရှိတဲ့နှစ်သစ်စုမုံလေးတတိတရရေးပို့လာတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ဦးစိန်မောင်ရေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်ရှင်။အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားပါမယ်နော်။မြန်မာနိုင်ငံကစီရေးပရိပခ္ခတွေနဲ့ပတ်သက်ပြီးရေးလာတဲ့တောရရှင်တွေကတော့တောရရှင် lockdown ဆိုတဲ့တောရရှင်ကမင်္ဂလာပါ VOA မြန်မာပြည်ကပေးစာများကိုအချိန်ပေးပြီးပြန်ကြားပေးတာကျေးဇူးအထူးတင်ရှိပါတယ်။နှိရှိတဲ့ပြည်ရင်းစစ်ကြောင်ဖြစ်တဲ့အတွက်ရိတ်သိမ်းချိန်ရောက်လာပြီမလို့အာယုံစိုက်ပြီးတော့နားဆင်နေမှာပါတဲ့။သတင်းတွေကိုအထူးနားဆွနေပါတယ်ဆိုတဲ့တော်ရရှင်လော့ကောင်မှာအစိုးတန်းထိုက်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာအပေါင်းနဲ့ပြည့်စုံပါစေဆိုပြီးတော့ရခိုင်ပြည်နယ်ကနေစာရေးလာတာပါ
။မင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ VOA ခင်ဗျာ။မြမပြည်မပို့စာပါဗျာ။ကျွန်တော်ကရခိုင်ပြည်နယ်ကပါအခုလက်တလောဖြစ်နေတဲ့နိုင်ငံတွင်းစစ်ပွဲတွေဘယ်တော့လောက်မှငြိမ်းချမ်းကြမှာလဲ။ပြည်သူတွေလည်းတအားဒုက္ခရောက်နေပါပြီ။ငြင်းငြင်းရေးငြင်းငြင်းရေးပြောနေကြတယ်။လူတွေကတော့ဒီမှာဒုက္ခရောက်နေကြပြီ။ပြည်သူတွေကိုတနာကြပါတော့ဗျာ။ကျေးဇူးပါ
။အောင်တေသာဆိုးဆိုတဲ့တော်ရရှင်ကလည်းတိုက်ပွဲတွေရက်ပြီးငြင်းငြင်းရေးဆွေးနွေးပြတော့မှလားဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကတော့တိုင်းသားလက်နက်ကင်တွေဘက်ကဖြစ်တင်လာတော့ပဲတောင်းဆိုညှိနှိုင်းမယ်ဆိုရင်တော့မြို့မပြည်သူတွေမျှော်လင့်နေတဲ့ငြင်းငြင်းပျော်ရွှင်မှုတွေတကယ်ရလာနိုင်မှာပါတဲ့။ဒါသူ့ရဲ့အမြင်ဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကတရင်လွန်လဲခွင့်နဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တယောက်ကတော့ဘိုးကြီးဆိုတဲ့တော်ရရှင်မှာသူကတော့
မြန်မာပြည်မှာတရင်လွန်လဲခွင့်ကိုပိတ်ပင်ထားခဲ့တဲ့နှစ်90လုံးစစ်အစိုးရကပြည်ပမီဒီယာတွေအပေါ်မှာအထင်မြင်လွဲမောက်အောင်နှီးမျိုးစုံဝါဒဖြန့်ခဲ့ကြပါတယ်အခုလဲစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအင်းဒင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးရိုက်တာတရင်တောက်တွေကိုတစ္ဆာဖောက်တွေဖြစ်ဝါဒဖြန့်နေတယ်လေ
မြန်မာနိုင်ငံမှာတရင်လွတ်လပ်ခွင့်ကိုဘယ်လောက်ထိပိတ်ပင်ထားသလဲဆိုတာဒီတော့ရှင်ပူကြီးရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်တော့ရှင်တယောက်ရဲ့သူ့ရဲ့ကိုယ်ပိုင်ဉာဏ်ကိုလည်းဖော်ပြပေးကြပါတယ်။ရန်ကုန်မြောက်ဥက္ကလာဘကဦးထင်လင်းအောင်ဖြစ်ပါတယ
်။လူအခွင့်အရေးကျွလွန်သူတွေကိုကဘာကအခုမှသိလာပြီးအရေးယူဆောင်ရွက်လာခြင်းဖြစ်လို့ကြိုးဆိုပါတယ်။အနာဂတ်မှာနိုင်ငံတကာဥပဒေတွေနဲ့ဆောင်ရွက်တော့မှာလားဆိုတာကိုတော့နည်းနည်းစဉ်းစားကြည့်ရင်မဖြစ်နိုင်ဘူး။မြန်မာလူမျိုးတွေဟာသူတို့ဆန္ဒတွေကိုဟန်တားသူဘယ်သူကိုမဆိုအမုံကြီးမုံးလိုက်မယ်တရားသလားမတရားသလားဆိုတာကိုသိမကြည့်တဲ့သူတွေကိုအကျိုးသိအကြောင်းသိရေးဆွဲထားတဲ့အပြည်ပြည်ဆိုင်ရာဥပဒေတွေနဲ့အရေးယူဖို့လောက်တာဟာမဖြစ်နိုင်ပါကျွန်တော်ထင်တာကိုပြောတာ
ပါမြန်မာနိုင်ငံမှာအခုရှိနေစေလက်ရှိအစိုးရကလည်းတိုက်ဖြတ်ဖို့စူးစမ်းနေပါတယ်ဆိုတဲ့အာဂရီလိုက်စားမှုပြဿနာနဲ့ပတ်သက်ပြီးတော့ကိုပိုင်မြင့်ကိုလွတ်လွတ်လပ်လပ်ရေးလာတဲ့တော်ရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီတော်ရရှင်ကနာမည်တော့ရေးမလာပါဘူးသူဒီမြန်မာနိုင်ငံကအားရလိုက်ဆောင်မှုပြဿနာနဲ့ပတ်သက်ပြီးသူ့အမြင်ဘယ်လိုရှိပါလဲကြည့်ရအောင်ပါနော်
VOA ကနောက်ထောင်လိုက်ရတဲ့ဆွေးနွေးချက်တွေထဲမှာမပါတဲ့အာဂတိတစ်မျိုးကတော့အကွက်ဖန်တီးတဲ့အာဂတိပါဥပမာအနေနဲ့ပြောရရင်အငှားကားတွေမီတာ100မဲ့အကွက်စီမံချက်မျိုးပါအာဏာနဲ့စီးပွားရေးချိတ်ဆက်လှုပ်ရှားတာမျိုးမတက်မနေရဆိုတော့ဈေးကွက်အပိုင်ပဲဒီတစ်နှစ်အတွင်းမှာအလုပ်ဖြစ်တာမျိုးနောက်အလားတူကကားသွင်းခွင့်မူပေါ့လိုင်စင်ရတဲ့လူကသွင်းခွင့်လိုင်စင်တွေရောင်းစားကားတွေမတရားသွင်းတာလေအဓိကလိုင်စင်ကြီးရသူကရောင်းစားပြီးတော့ဂွင်ထဲကထွက်သွားရောလိုင်စင်ပါမစ်ထက်ပိုသွင်းလာတာတွေတင်ရမှာမတင်တာတွေဖြစ်လာပါတယ်တရားမဝင်အဂိလိုက်စားတာမဟုတ်ဘဲတရားဝင်အဂိလိုက်စားတာအဲ့ဒီတရားဝင်စီမံချက်နောက်ကရိုက်စားတာပါဒါကစီးပွားရေးပညာပိုင်းဆိုင်ရာဥပမာအနေနဲ့ကျွမ်းကျင်သူလက်မှတ်မှုကင်းဆရာဝန်စိတ်စစ်ချက်ဓာရုပေဒစစ်စစ်ချက်ဓာရီကဥပဒေအရတက်တေကံဝန်တာမျိုးတွေဒါကလည်းတရားဝင်အဂိလိုက်စားမှုတွေပါအများကြီးကျမသေးတယ
်မြန်မာနိုင်ငံဟာအဂိလိုက်စားမှုပြဿနာနဲ့ပတ်သက်ပြီးတော့အဂိလိုက်စားလို့ရအောင်လို့အကွက်ဖန်တီးတဲ့ကိစ္စတွေလည်းတော်တော်များများဖြစ်နေပါတယ်။နောက်ပြီးတော့အဂိလိုက်စားတာကတရားမဝင်ပုံစံမျိုးနဲ့တောင်မဟုတ်တော့ပါဘူးဆိုတော့ဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်ထင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်။အခုဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။သူကတော့သူတို့အင်းစိန်နေပညာတက္ကသိုလ်ရှေ့မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီနာကရက်ကွက်နေပြည်သူများဆိုပြီးတော့ခဝဲဆန်ပြည်သူများဆိုတော့စာရေးလာတာဖြစ်ပါတယ်။
နေပညာတက္ကသိုလ် YDU ရှေ့အနောက်ကျောကုန်းရက်ွယ်အင်းစိန်လမ်းမကြီးရှိပြည်သူပိုင်တိုင်းစိုက်ပျိုးရေးရုံးကြီးကိုထက်ချမ်းပိုင်ပြီးပြည်ကံပြိုးပါတီကမဲရှုံပြီးတော့စင်ကန်နေရောင်းစားခဲ့ပါတယ်။အခုကအဲ့ဒီတိုင်းစိုက်ပျိုးရေးရုံးကြီးကိုဓာတ်ဆီဆိုင်ဖွင့်ဖို့ခဝဲတံတလမ်းမှာရှိတဲ့မယံကုန်းမြို့နယ်အမှတ်1ရက်ွယ်နေပြည်သူတွေကိုဓာတ်ဆီဆိုင်ဖွင့်မယ်လို့မပြောဘဲတရားစောက်ဖို့လို့လိန်ညာပြောဆိုပြီးအင်းစိန်မြို့နယ်စီပင်ကထိုးခိုင်းတာပါပြောပြီးယာယီမှုနဲ့စေယီမှုတို့ကတယောက်ကိုငွေ3000ကျပ်ပေးပြီးကျမထိုးခိုင်းပါတယ်။တချို့ကစာမတက်လို့သူတို့လိန်ညာပြောတာရုံးပြီးလက်မှတ်ထိုးပေးလိုက်ကြပါတယ်။ရက်ကွက်နေပြည်သူတွေအားလုံးကိုချမပြပဲသဘောဆန္ဒမပါပဲလူနည်းစုကိုလိန်ညာလက်မှတ်ထိုးခိုင်းပြီးဓာတ်ဆီဆိုင်ဖွင့်မဲ့ကိစ္စကိုမီးဘေးအန်ဒရယ်အလွန်စိုးရင်ရပါသဖြင့်ဝန်ကြီးချုပ်အနေနဲ့တားမြစ်ပေးဖို့နဲ့လိန်ညာလက်မှတ်ထိုးခိုင်းသူတွေကိုအရေးယူပေးဖို့အဲ့ဒီပြည်ခံပြိုးပါတီကတခိုးစင်းနဲ့ရောင်းချသွားခဲ့တဲ့ပြည်သူပိုင်တိုင်းဆိုင်ပြိုးရေးယုံကြည်ကိုပြန်လည်ရယူပေးနိုင်ဖို့ VOA ကနေအားကိုးလေးစားစွာဖြင့်တင်ပြတိုင်ကြားလိုက်ပါတယ်
။ဒါကတော့မယံကုန်နှစ်ရက်ကွယ်တရေသာဥအောင်မင်းလန်းနေခဝဲကြံပြည်သူများဆိုပြီးတော့သူတို့နေတဲ့ပတ်ဝန်းကျင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဂျန်ကုန်တိုင်းဝန်ကြီးချုပ်ကိုလေးစားစွာဖြင့်စာရေးပြီးတော့ VOA ကတဆင့်တင်ပြတိုင်ကြားပါတယ်ဆိုပြီးရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။ဒေးတောင်းလာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးမှာဖြစ်ပါတယ်။ Smart View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့ဒေတာလာတွေဒေါ်ရရှင်တောင်းဆိုလာတဲ့တခြင်းလေးနဲ့ဒေါ်ရရှင်တွေကိုဖြောပြေးပေးကြပါရယ်နော်။ရရှိတယောက်ကသူနာမည်တော့ရေးမထားပါဘူး UM မှာအလုံးလုံးနေတဲ့မဲရီမွန်အတွက်ခင်မတို့တည်ဆူထားတဲ့လွမ်းဆိုတဲ့တခြင်းလေးနဲ့လက်ဆောင်ပါချင်ပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီ UM ကမဲရီမွန်အတွက်တောင်းဆိုတဲ့ဒီတခြင်းလေးနဲ့ဖြောပြပေးချင်ပါတယ်နော်ခင်မတို့တည်ဆူတဲ့လွမ်းဆိုတဲ့တခြင်းကိုသရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးရှင
်လွမ်းရင်းနဲ့လိုက်လို့တိတ်ကိုလွမ်းdan
ဆိုထားတဲ့လွမ်းဆိုတဲ့တခင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါကျမတို့လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဒီလိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာရော Facebook မှာရောပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်ကျမတို့ website လိပ်စာက bambi.voanews.com ဖြစ်ပါတယ် VO ကိုလည်းစာရေးကြပါအောင်ရှင်ကောင်းစင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
麦伊丹娜家西森的塞宾里面妈比卡比萨米亚西森古丹尼拉尼门的开马勒闹得紧张比如拿塞南家巴勒星阿库塞比古年前的麦肯普推入西森的塞宾里图家三家的人家西森古勒拿塞家亚奥马学
今天给家的那些一天都发生个游戏的如果可勒阿瑞乌带到那些西亚西图里亚MIDI controller တစ်ခုကိုဖန်တီးလိုက်ပါတယ်။ဒီကိရိယာလေးနဲ့တွဲဖက်ပြီးတီးခဲလို့ရတဲ့ rubber ပြားလေး၃ခုပါဝင်ပြီးတစ်ခုကဂီတာတီးနိုင်တယ်လို့နောက်တစ်ခုက drum တီးနိုင်ပြီးနောက်တစ်ခုကတော့ keyboard တီးလို့ရပါတယ်။ iOS ပစ္စည်းတွေ Android ပစ္စည်းတွေနဲ့ Bluetooth နည်းပညာကိုသုံးပြီးဆက်ထားလို့ရပါတယ်။ဒီအချက်အညာကိုအိတ်မပြောတဲ့ညတညာမှာစဉ်းစားမိခဲ့တာဖြစ်ပြီးပုံမှန်ရိုးရာတူရိယာပစ္စည်းမပါဘဲဂီတာဖန်တီးနိုင်အောင်တီထွင်ခဲ့တာပါ။ဒီပစ္စည်းကိုထုတ်လုပ်ဖို့အတွက်လူအများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုကျင်းပဖို့ရှိပြီးတော့ပစ္စည်းတစ်ခုကိုအမေရိကန်ဒေါ်လာ254ဒေါ်လာနဲ့ရောင်းချမှာပါဒီပစ္စည်းလေးကိုအမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပတဲ့ CES လူသုံးကုန်ရက်စစ်ပစ္စည်းပြပွဲမှာပြသခဲ့တာပါဒီပြပွဲကိုတော့ပြီးခဲ့တဲ့အင်္ဂါနေ့ကနေတောက်ကြနေ့အထိအများပြည်သူကြည့်ရှုနိုင်ဖို့ပြသခဲ့ပါရဲ့ရှင
်အိမ်မှာအပင်လေးတွေကိုရေလောင်းဖို့မေးတတ်ပါသလားဒါကိုသတိပေးမယ်မှတ်ဖြစ်တဲ့ပန်းအိုးတစ်မျိုးကိုလူစင်ပတ်နိုင်ငံအခြေဆိုင်မူဒီဇိုင်းကုမ္ပဏီကတီထွင်လိုက်ပါတယ်ဒီပန်းအိုးလေးကိုလူဝါလို့နာမည်ပေးထားပြီးအပြုံးမျက်နှာအငုံမျက်နှာစတဲ့မျက်နှာပုံစံအမျိုးမျိုးကိုဒီဂျစ်တယ်ဖန်သားပြင်ကနေဖန်တီးပြနိုင်တာပါပန်းအိုးထဲမှာရေငွေ့အလင်းနဲ့အပူချိန်တွေကိုအာရုံခံပေးမယ်အာရုံခံကရိယာတွေကိုတက်ဆင်ထားတာပါအပင်ကလိုအပ်တာတွေကိုပန်းအိုးကမျက်နှာပုံစံလေးတွေနဲ့ဖော်ပြမှာဖြစ်တဲ့အတွက်
ရေလိုတဲ့အခါရေငတ်တဲ့ပုံကလေးကိုဖော်ပြမှဖြစ်ပြီးအလင်းလိုတဲ့အခါဗမ်ပါယာပုံစံသွေးဆုပ်ဖုတ်ကောင်ပုံစံဖြစ်နေပြပေးမှဖြစ်တယ်လို့အလင်းများတဲ့အခါမှလည်းရက်မှောင်ကျုံတဲ့ပုံလေးကိုပြပေးမှာပါလူများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုကိုလည်းအင်ဒီဂိုဂိုအင်တာနက်စာမျက်နှာမှာပြုလုပ်ခဲ့ပြီးတော့ဒေါ်လာ 2,300 ရရှိခဲ့ပါတယ်ဒီပန်းအိုးတစ်ခုကိုဒေါ်လာ 130 နဲ့မှာယူနိုင်ပြီးတော့မတ်လကြရင်တော့မှာယူတဲ့သူစီကိုအရောက်ပေးပို့ပေးမှာပါ
နဲ့အနန္နာကိုဖြည့်ရှင်ဖို့အတွက်မီးလန်တစ်ခုကိုကျောင်းကိုရီးယားနိုင်ငံစုဦးကြည့်ထွင်တဲ့လုပ်ငန်းတစ်ခုကဖန်တီးလိုက်ပါတယ်။ Shoe Blast လို့နာမည်ပေးထားတဲ့ဒီကိရိယာလေးကိုဖနက်ထဲကိုထည့်လိုက်တာနဲ့ပိုးမွှားတွေကိုတန့်စင်ပေးမဲ့အပြင်ဖနက်ထဲကရေငွေ့တွေကိုလည်းခြောက်သွေ့နိုင်စေပါတယ်။ပိုးမွှားတွေကိုတော့ UV ရောင်ခြည် Infrared အလင်းတွေနဲ့တန့်စင်ပေးမှဖြစ်ပြီးရေနွေးငွေ့ကိုတော့အပူပေးပြီးပန်ကားလေးနဲ့ခြောက်သွေ့သွားစေမှာပါ။Smartran Bank e company ကတည်ထွင်တာဖြစ်ပြီးပေဖနက်မဆူချက်သွင်းအသုံးပြုနိုင်ပါတယ်။ဒီပစ္စည်းတစ်ခုကိုအမေရိကန်ဒေါ်လာ139ဒေါ်လာနဲ့ရောင်းချတာဖြစ်ပြီးဖနက်သေးကိုထည့်လိုက်တာနဲ့ဆက်ကသူ့ဘာသာဘလောက်ကြကြအလုပ်လုပ်မလဲဆိုတာကိုဆုံးဖြတ်နိုင်ပါတယ်။အသုံးပြုတဲ့သူကလည်းလိုအပ်တယ်လို့ဆုံးဖြတ်အသုံးပြုနိုင်ပါတယ်ရှင
်။ကိုညင်းချမ်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေပြီးအခုအတန်လှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကတလှပြောပြပေးပါဦးမယ်ရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်အမေရိကန်သမ္မတဒေါနယ်ထရမ့်ကဖိတ်ကြားထားတယ်လို့ဒီမနက်ကဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကရန်ကုန်တက္ကသိုလ်နိုင်ငံကဆက်ဆံရေးဌာနမှကျင်းပပြုလုပ်တဲ့အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့အထူးပြောကြားထဲမှာအမေရိကန်သံတမန်ကြီးကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အာဆီယံထိပ်သီးအထူးစည်းဝေးကိုအမေရိကန်မှာကျင်းပဖို့အတွက်သမ္မတထရမ့်ကအာဆီယံနိုင်ငံခေါင်းဆောင်တွေကိုပြီးခဲ့တဲ့နိုဝင်ဘာလကဖိတ်ကြားထားခဲ့တာဖြစ်ပြီးတော့ဒေါက်ဆန်စုကြည်ကိုဖိတ်ကြားခဲ့တာနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကအတည်ပြုပြောဆိုထားပါတယ်။အီရန်စစ်တပ်ကယူကရိန်းရဲ့သားပိုင်ခီးသည်တင်လေယာဉ်ကိုမှားပြီးတော့ပစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတော်မှဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးမြို့တော်တီရန်မှာလည်းအထူးရုံးနေနေတပ်ဖွဲ့တွေကိုတုံ့ပြန်ချထားလိုက်ပါတယ်။အီရန်တော်လိုင်းစောင့်တပ်ကယူကရိန်းခီးသည်တင်လေယာဉ်ကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကမှားပြီးတော့ပစ်ချခဲ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့သူ156ယောက်လုံးသေဆုံးသွားခဲ့ပါတယ်။ဒီလိင်တကြမှုနဲ့ပတ်သက်ပြီးအီရန်အနာပိုင်နေဘက်ကလိင်ပြောခဲ့ကြတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာအီရန်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကအာဏာရှင်စနစ်ကြားဆုံးပါသည်လို့ကြေညာဟိခဲ့ကြတယ်လို့အီရန်ဘာသာရေးကောင်းဆောင်ကြီးအာလီခါမေနီကိုလည်းနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အိုမန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဆူဒန်ဆော်ဘာဘင်ဆာအီကွယ်လွန်သွားပြီးတဲ့နောက်တည့်ရက်မှာအိုမန်နိုင်ငံကဆူဒန်ဆော်ဘာတွေကိုတင်ပြောက်လိုက်ကြပြီးတော့အိုမန်နိုင်ငံရဲ့ကောင်းဆောင်တဲ့ဆူဒန်ဆော်ဘာကိုတွေ့ဆုံဖို့အတွက်ကမ္ဘာနိုင်ငံကောင်းဆောင်တွေအိုမန်နိုင်ငံကိုဒီကနေ့မှတွားရောက်နေကြပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9:00ကနေ6:00ကနေ9:00ထိလိုင်းဒိုမီတာ32/40/48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the